ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီဟာရွေးကောက်ပွဲမရှိတဲ့အာဏာရှင်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗိုလ်တုံးနေ့ကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ထရန့်ဟာရုရှားဩဇာကံမဟုတ်မမှန်သတင်းတွေကြားမှာနေထိုင်နေသူဆိုပြီးဇယ်လန်စကီကဆွဆွဲပြီးနောက်ထရန့်ကပြန်ပြီးဖြစ်တင်ခဲ့တာပါ2024ခုနှစ်ဧပြီလတုန်းကစီစဉ်ထားတဲ့ယူကရိန်းရွေးကောက်ပွဲကိုကျင်းပဖို့ညှင်းဆန်ခဲ့တယ်လို့ထရန့်ကဆွဆွဲပါတယ်၃နှစ်ကြာလာပြီဖြစ်တဲ့ရုရှားရဲ့ယူကရိန်းစစ်ပွဲကိုညှိနှိုင်းဖြေရှင်းပြီးအဆုံးသတ်ဖို့ကြိုးစားနေချိန်မှာထရန့်ကသူ့ရဲ့ True Social Media မှာအခုလိုဝေဖန်တာပါ။အမေရိကန်သမ္မတကရုရှားကိုပုံမကောင်းမွန်တဲ့ကမ်းလှမ်းချက်တွေနဲ့ပိုးအသာပေးပြီးစစ်ပွဲအဆုံးသတ်ရေးကြိုးပမ်းမှုကိုစိုးရိမ်ကြောင်းဇယ်လန်စကီဘက်ကထုတ်ဖော်ပြောဆိုထားပါတယ်။ဒီဘက်မှာလည်းထရန့်ကဇယ်လန်စကီကိုမောင်မြင်တဲ့လူရှင်တော်လို့ခေါ်လိုက်ပြီးအနိုင်မရနိုင်တဲ့စစ်ပွဲအတွက်အမေရိကန်ကိုဒေါ်လာဘီလီယံ350သုံးစွဲခိုင်းတယ်လို့ဖြစ်တင်ပါတယ်။ဒါ့အပြင်ဒီစစ်ပွဲကဘယ်တော့မှစမဖြစ်သင့်တယ်လို့အမေရိကန်နဲ့ထရန့်မပါပဲဒီစစ်ပွဲကိုအဆုံးသတ်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။သူ့အနေနဲ့ယူကရိန်းနိုင်ငံကိုချစ်ပေမဲ့ဇယ်လန်စကီကတော့တိုင်းပြည်ကိုကောင်းကောင်းမအုပ်ချုပ်နိုင်ပဲနိုင်ငံကိုပျက်စီးစေပြီးတန်းနဲ့ချီတဲ့လူတွေကိုမလိုအပ်ဖက်အလားအသက်တေဆုံးစေခဲ့တယ်လို့စက်ပြည်လည်းတေဆုံးရဖို့ရှိနေတယ်လို့ထရန့်ကပြောပါတယ်ခင်ဗျာ။